အပြစ်ခတ်ရစဲရေးအတွက်ဆွေးနွေးနေစေဖြစ်တဲ့ TNLA ခေါ်တအောင်ပလောင်မျိုးသားလူမျိုးရေးတပ်ဖွဲ့နဲ့အစိုးရစစ်တပ်အကြားရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာတိုက်ပွဲဖြစ်ပွားခဲ့ပြီးရွာသားတယောက်တေဆုံးခဲ့တယ်လို့ပလောင်တပ်ဖွဲ့ဘက်ကပြောပါရတယ်။ဒီတိုက်ပွဲဟာနှစ်ဖက်ငြိမ်းချမ်းရေးဆွေးနွေးပြီးတလတာကာလအတွင်းမှာ၅ချိန်မြောက်ဖြစ်တဲ့တိုက်ပွဲလေးဖြစ်ပါတယ်။ဒီလိုတိုက်ခိုက်မှုတွေရှိနေတာကြောင့်အပြစ်ခတ်ရစဲရေးအတွက်ယုံကြည်ဖို့ခက်ခဲလာတယ်လို့လည်းပလောင်တပ်ဖွဲ့ဘက်ကပြောပါရတယ်။ဒီအကြောင်းသတင်းပြည်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြထားပါရခင်ဗျာ။
ဟုတ်ကဲ့တအန်းခေါ်ပလောင်တက်ဖွဲ့နဲ့အစိုးရတက်ဖွဲ့ဟာကြောင်မဲမြို့နယ်ပါလိုင်ရွာအနီးမှာဒီလ2ရက်နေ့ညနေ4နာရီလောက်မှာတိုက်ပွဲဖြစ်ခဲ့တာပါဒီတိုက်ပွဲဟာအနည်းဆုံး나ယူဝက်လောက်အပြန်အလှန်ပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုတအန်းလက်နက်ကိုင်တက်ရဲ့နိုင်ငံရေးဦးဆောင်အဖွဲ့ဖြစ်တဲ့ပလောင်အမျိုးသားလွတ်မြောက်ရေးတပ်ဦး PSLF ရဲ့အထွေထွေတွေ့ရမှုတပ်ဖုံးကျော်ကအခုလိုပြောပါတယ်
ပြည်စင်ကတော့အဲ့မှာလှုပ်ရှားနေတဲ့တက်ဖွဲ့ကအဲ့ရွာဝင်လာတဲ့အချိန်မှာဒီအစိုးရဖက်ကစစ်တပ်တွေကသူတို့လိုက်လာတယ်လေလိုက်လာတော့ကျွန်တော်တို့ဖက်ကလည်းရွာနေအမြင်ပြတ်ထွက်အမြင်ထွက်တဲ့အချိန်မှာအဲ့ရွာပြင်းထွက်မှာဒီအစိုးရတပ်နဲ့ကျွန်တော်တို့တက်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ကြတာပါအဲ့မှာနိုင်ဝက်လာတော့ကြာတယ်နောက်ပိုင်းတော့ကျွန်တော်တို့ဖက်ကအကုန်လုံးဟိုတော့တဲ့အဲ့အရောက်အကုန်လုံးနောက်ပြန်ဆွဲလိုက်တဲ့တိုက်ပွဲအဲ့မှာဖြစ်သွားတယ်အဲဒီမဲ့ဒီအစိုးရတပ်ကအလင်းနဲ့ကြီးပြီးစတိုက်စတိုက်ပြတော့ရွာထဲမှာရှိတဲ့ရွာသားတယောက်ကတော့အဲ့မှာထိသွားတယ်ဒီနေ့မနေ့တော့ဆုံးသွားပြီလို့ကျွန်တော်တို့သတင်းရပါတယ်
ပလောင်တက်နဲ့တိုက်ပွဲဖြစ်တဲ့အစိုးရတပ်ကတော့ကြောင်မဲအခြေဆိုင်စကားခါတက်လက်အောက်ခံခမာယာဆက်ခွန်ဖြစ်ကြောင်းနဲ့နှစ်ဖက်တက်တွေမှာအထိခိုက်အကြဆုံးမရှိကြောင်းတပ်ဖုံးကျော်ကပြောပါတယ်။လွန်ခဲ့တဲ့ဇူလိုင်လအတွင်းကပလောင်တက်ဖွဲ့နဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းခေါင်းဆောင်နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဟာအပြစ်ခတ်ရက်စဲဖို့အတွက်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာနောက်တစ်ကြိမ်ဆွေးနွေးပွဲကြရင်အပြည့်ခတ်ရက်စဲနိုင်ဖို့နဲ့အဲ့ဒီဆွေးနွေးပွဲကိုအမြန်ဆုံးစတင်နိုင်ဖို့သဘောတူခဲ့ပါတယ်။ဒါပေမဲ့ဆွေးနွေးပွဲကျင်းပပြီးစနေရက်အကြာမှာနှစ်ဖက်တက်တွေအကြတိုက်ပွဲတွေပြန်ဖြစ်ခဲ့ပြီးအခုတစ်ကြိမ်နဲ့ပါဆိုရင်တိုက်ပွဲ၅ကြိမ်ဖြစ်ခဲ့ပြီဖြစ်ပါတယ်။ဒီလိုတိုက်ပွဲတွေဖြစ်နေတာကြောင့်နှစ်ဖက်အပြည့်ခတ်ရက်စဲရေးအတွက်ဆွေးနွေးရမှာယုံကြည်မှုပြပြားစေတယ်လို့တပ်ဖုံးကျော်ကဆက်ပြောပါတယ
်။နှစ်ဖက်ဆွေးနွေးမှုကတော့ကမန်လို့ခဲ့ပါတယ်ဒါပေမဲ့တစ်ခါနဲ့တစ်ခါယုံကြည်မှုကတော့ညော့သွားတယ်ပုံပြီးတော့နဲလာတယ်လို့ပြောလို့ရတယ်ယုံကြည်မှုနဲရင်တော့ဆွေးနွေးပွဲကလည်းနည်းနည်းလေးတော့အခက်ခဲတော့ရှိမယ်အကျိုးတရားမှုရရှိနိုင်မယ်လို့ထင်ပါတယ
်ဒီတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးကြောင်မဲမျိုးနဲ့ရဲစခန်းကိုဆက်သွယ်မေးမြန်းရမှာတော့တည်င်းမရရှိသေးကြောင်းပြောပါတယ်ပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသရဲ့ဦးစည်းအဖွဲ့ဥက္ကဋ္ဌဦးမောင်ကျော်ကတော့တိုက်ပွဲဖြစ်တယ်ဆိုတာတည်င်းရရှိကြောင်းပြောပါတယ်
ကျောင်းမင်းမျိုးနယ်ထဲမှာတော့ဖြစ်တယ်လို့တော့ကြားလိုက်တယ်ဗျာကျွန်တော်တို့မျိုးနယ်ထဲမှာမဟုတ်တဲ့ခါကျတော့တရင်အပြည့်အချကြီးတော့ကျွန်တော်မရသေးဘူးခင်ဗျာပါလန်ယွာနာမှာဖြစ်တယ်လို့ပြောတယ်အထူးခိုင်နှစ်ဖက်စလုံးရှိတယ်လို့ကြားပါတယ်ယွာသားတယောက်လည်းပါတယ်
ဒီလနှစ်ရက်နေ့ကပြည်တော်စုလွတ်တော်နာရကသူတော်ဦးရွှေမန်းရှမ်းပြည်နယ်တောင်ကြီးမြို့ကိုရောက်ရှိစဉ်အပြစ်ခတ်ရက်စဲထားတဲ့အဖွဲ့ရင်းနဲ့တွေ့ဆုံရမှာတော့အစိုးရစီယုံကအစင်းမြင့်တက်မတော်ရရှိတဦးကအပြစ်ရက်အဖွဲ့ရင်းနဲ့တက်မတော်အကြတိုက်ပွဲဖြစ်ရတဲ့အခြေအနေနဲ့ပတ်သက်ပြီးရှင်းလင်းခဲ့ပါတယ်။ဒီအကြောင်းကိုရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းရဲ့တောင်ကြီးမြို့ဆက်ဆံရေးတာဝန်ကဗိုလ်မှူးဆိုင်ဦးကအခုလိုပြောပါတယ်
။ Hey you are Dora the what's on top by ရမခိုင်တိုင်းမူဟောင်းမွန်မာစီစီယုံကဘုချုံတန်ထုကဖြစ်ပြပါသူကအဲတမ်တော်ဆိုတာအဲမိတ်နေပေါ်တော့နောက်ပြီးတော့ဒီနေမီနော်နေမီဆူမွေးနေမီဟိုမှာတရားဥပဒေဆူမွေးရေးကိုလုပ်ပြီးတော့ဒီနိုင်ငံတော်ကာကွယ်တဲ့တမ်တော်ပေါ်တော့ဟိုမှာကျွန်တော်တို့ကျတော့မာတည်ရတဲ့နောက်ပိုင်းသတားပြေဟိုမှာစီဆောင်တာပြန်နှပေးတာတို့ခွန်နေပါလေကောက်တာတွေကျင်းနေတဲ့အတွက်ကြောင့်အဲကျွန်တော်တို့ဒီတိုက်ပွဲဖြစ်တယ်လို့အဲ့လိုပြောပါတယ်
ပလောင်တက်ဖွဲ့နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့မူဆယ်မြို့မှာဆွေးနွေးစဉ်ကလည်းအပြည့်ရအဖွဲ့အစည်းတွေအနေနဲ့လူတက်မှုကျူးလွန်ရင်အာဓမစက်ကြီးကောက်ရင်အာဓမလူသစ်စုဆောင်ရင်ကတ်သက်နေမျိုးကိုကျော်လွန်ပြီးစီရေးလှုပ်ရှားမှုလုပ်ရင်အထက်အမင်းအရာရှင်းလင်းရမှာဖြစ်တာကြောင့်တိုက်ခိုက်တာတွေဖြစ်နိုင်ကြောင်းလာရှိုးအခြေဆိုင်အရှင်းမြောက်တိုင်းစစ်ဌာနချုပ်တိုင်မှုကပြောဆိုခဲ့တယ်လို့တပ်ဖုံးကျော်ကပြောပါတယ်လက်ရှိဖြစ်ပေါ်တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတပ်ဖုံးကျော်ကပြောပြတာက
ခုဖြစ်တဲ့တိုက်ပွဲတွေကကျွန်တော်တို့စက်ကြီးကောက်လို့လူရင်တက်လို့အဲ့ဒီဖြစ်တဲ့တိုက်ပွဲတွေမဟုတ်ဘူးလေကျွန်တော်တို့တော်လိုင်းတက်ခွက်တွေကတချင်ရောကျွန်တော်တို့ရောရှင်ရောကျွန်တော်တို့ရွာမှာလူစုစည်းရုံးတွေလုပ်တယ်ဒီဒီဝါတက်ချင်းတွေလုပ်တယ်အဲ့လိုလုပ်နေတဲ့အချိန်မှာတိုက်ပွဲတွေဖြစ်တာပါအာဒီလိုပဲကျွန်တော်တို့တိုင်းသားတွေကဒီမှာကျွန်တော်နေတဲ့ပေါ်တွေပေါင်နေတဲ့မှာဒီအစိုးရတက်တွေကဒီလိုပဲလှည့်လည်လှုပ်ရှားနေဦးမယ်ဆိုရင်တော့ကျွန်တော်ထင်တာကအပြစ်ခံရစရလက်မှတ်တွေထိုးနေမယ်ဆိုရင်လည်းမြန်မာပြည်ကတော့တမတ်တမ်းတော့ငြိမ်မှာမဟုတ်ဘူးတိုက်ပွဲတွေဖြစ်နေဦးမှာပဲ
လောလောဆယ်မှာတော့အစိုးရကလက်နက်ကင်အဖွဲ့အစည်း73ဘွဲလောက်နဲ့အပြစ်ခတ်ရက်စဲထားပြီးနောက်လာအတွင်းမှာတပြည်လုံးအပြစ်ခတ်ရက်စဲရေးအတွက်လက်မှတ်ရေးထိုးဖို့မျှော်လင့်ထားတာဖြစ်ပါတယ် ဒီလိုအပြည့်ခတ်ရစရည်လက်မှတ်ထိုးပြီးရင်တော့နိုင်ငံရေးအင်အားစုတွေအားလုံးပါဝင်တဲ့ဆွေးနွေးပွဲတစ်ရက်ကျင်းပပြီးနိုင်ငံရေးပြည်ထောင်စုတွေကိုဖြည့်ဆင်းဖို့လည်းပြင်ဆင်နေပါတယ်။